မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လျှက်စစ်ဓာတ်အားထုတ်လုပ်ရေးမှာကမ္ဘာဘဏ်ကနေအကူအညီပေးသွားမယ်လို့ဘဏ်ရဲ့အကြီးအကဲတဦးက VOA ကိုပြောလိုက်ပါတယ်။ပထမခြေလှမ်းအဖြစ်အမေရိကန်ဒေါ်လာတန်140ကျော်ကိုလျှက်စစ်စွမ်းအင်ကန်တာအတွက်အတိုးမဲ့ထုတ်ချီမှာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးပါရှင်
။အာရှမှာအစင်းရဲဆုံးနိုင်ငံစီးရင်ဝင်နေတဲ့မြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားပုံမထုတ်လုပ်နိုင်ရေးကမ္ဘာဘဏ်ကပတ်စံထုတ်ချေးပြီးကူညီมาဖြစ်ပါတယ်။မွန်ပြည်နယ်မှာလျှက်စစ်ဓာတ်အားပေးတာပိုင်အသစ်တိဆောက်ဖို့အတွက်မြန်မာအစိုးရကိုကမ္ဘာဘဏ်ကနေအမေရိကန်ဒေါ်လာတန်140အတိုးမဲ့ထုတ်ချေးมาပါ။ဒီအစီအစဉ်ကြောင့်လက်ရှိသုံးနေတဲ့လျှက်စစ်ဓာတ်အားထက်ပိုပြီးတော့နှစ်ဆခွဲလောက်ထုတ်ပေးနိုင်มาဖြစ်တယ်လို့ကမ္ဘာဘဏ်ရဲ့အရှေ့အာရှပစိဖိတ်ဒေသဆိုင်ရာဒုတိယဥက္ကဋ္ဌ Excel Van Thorsenberg က VOA ကိုပြောပါတယ်။
What is also is worthwhile to say is that this
ဟောင်းနွမ်းနေပြီဖြစ်တဲ့လျှက်စစ်ဓာတ်အပေးတာဖိုင်တွေနေရာမှာအစားထိုးမဲ့ဓာတ်အပေးဆက်အစ်စ်တွေဟာတောင်ငွေကိုအရင်ပမာဏအတိုင်းသုံးမဲ့ဆွင်တောင်းလျှက်စစ်စွန့်ရင်နှစ်ဆခွဲပိုထုတ်လုပ်ပေးနိုင်မယ်။တဝန်းရင်ညင်တော့မှုလည်းပိုပြီးညော်နေစင်မှာဖြစ်ပါတယ်။နောက်ပြီးဒီအစီအစဉ်ဟာမြန်မာအစိုးရရဲ့စွန့်ရင်ဆိုင်ရာစင်ခေါ်မှုတွေမှာရေရှည်အထောက်အကူပေးနိုင်ရေးအတွက်စိတ်အရေးပါပါတယ်။
ကမ္ဘာ့ဘဏ်ရဲ့ဒီချင်းငွေအစီအစဉ်ကိုကမ္ဘာအစည်းအဝေးဆုံးနိုင်ငံတွေကိုထောက်ပံ့ပေးနေတဲ့ IDA လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးအသင်းကနေငွေကြေးပံ့ပိုးတာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအလွန်မင်းစည်းရဲမွဲတေမှုကိုအဆုံးသတ်နိုင်ရေးနဲ့ချမ်းသာကြွယ်ဝတာကိုမျှဝေဖို့အတွက်အခုလိုလျှက်စစ်စွမ်းအင်ကဏ္ဍမှာကူညီထောက်ပံ့ပေးဖို့လိုအပ်တယ်လို့လည်း Excel Van Thorsenberg ကပြောပါတယ်။ဒါပြင်မြန်မာနိုင်ငံမှာအကူအညီတွေပြန်ပြီးပေးရတဲ့အတွက်ကမ္ဘာဘဏ်အနေနဲ့ဝမ်းမြောက်မိတယ်လို့လည်းသူကဆိုပါတယ
် We have been engaging with the government since last year and at the end of the last year
ပြည်ထောင်စုကမြန်မာအစိုးရကိုကမ္ဘာဘဏ်အနေနဲ့ပြန်ပြီးအကူအညီတွေပေးခဲ့တာပါလူမှုအဖွဲ့အစည်းတွေကူညီထောက်ပံ့ရေးအစီအစဉ်အနေနဲ့အမေရိကန်ဒေါ်လာ380ကျော်ထုတ်ပေးခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံကနေကမ္ဘာ့ဘဏ်ကိုပြန်ဆက်မဲ့အကျွေးဒီနှစ်အစောပိုင်းမှာလျှော့ပေးခဲ့ပါတယ်။ကမ္ဘာ့ဘဏ်နဲ့မြန်မာအစိုးရဆက်ဆံရေးကောင်းမွန်လာတာကြောင့်မေလမှာကမ္ဘာ့ဘဏ်ရုံးခွဲကိုမြန်မာနိုင်ငံမှာတည်ဝင်ဖွင့်လှစ်ခွင့်ရခဲ့တယ်လို့နိုင်ငံတွတ်တက်ဖွံ့ဖြိုးရေးမှာကူညီထောက်ပံ့ပေးရတဲ့အတွက်ကျွန်တော်တို့ဝန်ထမ်းမိပါတယ်။အထူးသဖြင့်အင်တာမလိုအပ်နေတဲ့လျှက်စစ်စွန့်အင်ထုတ်လုပ်ရေးမှာကမ္ဘာ့ဘဏ်အနေနဲ့အကူအညီတွေပေးနေပါတယ်
။မြန်မာနိုင်ငံရဲ့လျှက်စစ်မီတာကနှုန်းဟာအရှိတောင်အာရှမှာဆိုလို့ရှိရင်အနေအဆုံးဖြစ်တယ်လို့လည်းဆိုပါရစေ။ဒါ့အပြင်လက်ရှိလူဦးရေရဲ့ရာဂိုင်နှုန်း80ကျော်လောက်ဟာလျှက်စစ်မီကိုမသုံးနိုင်ကြပါဘူး။အေယော်ရီမြို့ဝကျွန်းပေါ်ဒေသမှာမူလာရန်ပြဆီယာမလုံနေတဲ့ဒေါ်မြမာလာချူကသူတို့ဒေသတွေမှာလျှက်စစ်မီမရလို့ကလေးတွေပညာသင်ယူတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ကမ္ဘာ့ဘဏ်ကိုပြောဆိုသွားပါရစေ။ည
ီမတာဝန်ကြတဲ့ဒေါ်ဘကပေါ့ဆိုရင်ပါသူတို့ကရေနံစီမီကဖျောင်းနိုင်မှုပေါ့ဖယ်ရီမီလေးတွေလေအဲ့လိုမျိုးလေးပဲအသုံးပြုတယ်။ကျွန်တော်ကိုတာသမီတွေလိုပဲဖြစ်နေတယ်
။ညောင်တုံးမြို့နယ်မှာစေကူတာပေးနေတဲ့ဒေါက်တာလွမ်းဝေကလည်းလျှက်စစ်မီအခက်ခဲနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ကိုအခုလိုပြောပြပါဗျ
။ဒီလျှက်စစ်ကြောင့်ဒီပစ္စည်းတွေကမထားပေးနိုင်တဲ့အတွက်စိုးမလုံနိုင်တဲ့အတွက်တုတ်တက်မှုကမရှိတဲ့ဖြင့်လူလက်အဖက်နဲ့လူဒီကြောင်ကိုသွားရတယ်။လမ်းစေးကုန်တဲ့အနှစ်အလက်လမ်းမတဲ့အသက်နဲ့ဆိုရှုံတာ
။ဘလော့ဂါကိုနေဖုံးလက်ကတော့ကလေးတငယ်တွေရဲ့ဤပညာလေ့လာသင်ကြားရေးတိုးတက်လာစေဖို့လျှက်စစ်မီပုံမှန်ရရှိဖို့ဟာအရေးပါတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ
်။ဤပညာပေါ့နော်ကွန်ပျူတာတို့အင်တာနက်တို့ဒါက tools တစ်ခုအနေနဲ့ကလေးရသော်လားတစ်ခုအနေနဲ့ဒီပညာရေးမှာထည့်သုံးရမှာရှိတာပေါ့။အဲ့တော့ကလေးတွေအနေနဲ့ကဒီကွန်ပျူတာတို့အင်တာနက်တို့နဲ့ familiar ဖြစ်နေတင်တာပေါ့။ယနေ့ကျွမ်းဝင်နေတင်တာပေါ့။ဒါပေမဲ့ပြဿနာဟိုအခြေခံအကြောင်းဟိုအခက်အခဲဖြစ်တဲ့ဒီလျှက်စစ်မီကိစ္စပေါ့နော်အဲ့အခြေခံကြောင့်အခက်အခဲဖြစ်တဲ့လျှက်စစ်မီကိစ္စကိုကျွန်တော်တို့ကအရှင်မရှင်းဘူးဆိုရင်ဘလောက်ပဲအင်တာနက်လိုင်းတွေချပေးချပေးဘလောက်ပဲတယ်လီဖုန်းတွေပေးပေးဘလောက်ပဲကွန်ပျူတာတွေပေးပေးကျွန်တော်တို့ကဒီလျှက်စစ်မီမရှိဘူးဆိုရင်ကျွန်တော်ဘလို့မှရှင်းဆက်တတ်လို့မရဘူ
းကမ္ဘာ့ဘဏ်ကထုတ်ချေးမဲ့အစီအစဉ်နဲ့ပြန်ပြီးတည်ဆောက်မဲ့သထုံလျှက်စစ်ဓာတ်အားပေးတာပိုင်စက်ရုံအစ်စ်ကနေမီဂါဝတ်106လောက်ကိုထုတ်ပေးနိုင်မှာဖြစ်ပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုကိုလည်းညှော့နှဲစေမှာဖြစ်ပါတယ်အဲ့ဒီစက်ရုံကနေထုတ်လုပ်မဲ့လျှက်စစ်ဓာတ်အားကိုဒေတာအတွက်ရောတနိုင်ငံလုံးအတွက်ပါပေးနိုင်မယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဤပညာပိုင်းဆိုင်ရာအကူအညီတွေဟာလည်းအစိုးရဝန်ကြီးဌာနတွေရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုအထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။